Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းမီတာ1925 32တို့အပြင်တိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့အစီအစဉ်မူအဖြစ်ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးတော့ပါမယ်ခင်ဗျာဒီကနေ့သောရရှင်တို့နားဆင်ကြားရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားကအချိန်မရွေးကြွတ်ကြော်စစ်လှုပ်လာနိုင်တာကြောင့်ယူကရိန်းကအမေရိကန်တန်တမာအားလုံးထွက်ခွာဖို့ညွှန်ကြားထားပါတယ်ဂျာမနီဝန်ကြီးချုပ် Olaf Scholz ဟာယူကရိန်းနဲ့ရုရှားကိုအခုသတင်းပတ်တွင်သွားဖို့ရှိနေပါတယ်ဒီကနေ့စစ်ကောင်စီကဦးစီးကျင်းပတဲ့ထာဝရငင်းကြိုင်းဆွေးနွေးပွဲကိုအင်အားကြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့ KNU နဲ့ KNU အပါအဝင်တခြားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ခဲ့ခြင်းမရှိပါဘူးဒီလိုထိတ်တန့်ရောက်တဲ့နေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့
သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီရင်းကြိုင်းရေပေါ်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ဘက်ကရှင်းပြတယ်ဒီမှာမှဆွေးနွေးထုတ်ပြနိုင်ကြမှာရှိသေးတယ်
ဒီကနေ့နေပြည်တော်မှာစစ်ကောင်စီကဦးစီးပြုလုပ်တဲ့ရင်းကြိုင်းဆွေးနွေးပွဲတက်ရောက်ခဲ့သူတွေရဲ့အမြင်သဘောထားတွေကိုဥစွာနားဆင်ကြရပါမယ်အဲဒီနောက်မှာတော့ဘေကျင်းအိုလံပစ်ပွဲနဲ့နေပြည်တော်အကြောင်းသတင်းပေးပို့ချက်နဲ့တူရကီရောက်နေတဲ့တရုတ်တက်ကြွလှုပ်ရှားသူတွေကိုနှင်ထုတ်ဖို့တရုတ်အစိုးရကဖိအားပေးနေတာစတဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများကန္တသတင်းတွေကတုဒ္ဒအစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်စစ်ကအချိန်မရွေးဖြစ်နိုင်ခြေပိုများလာတဲ့အတွက်အမေရိကန်ပြည်ထောင်စုကသူ့ရဲ့တန်တမာအားလုံးနီးပါးလောက်ကိုယူကရိန်းကနေရုပ်သိမ်းခိုက်လိုက်တယ်လို့မာမိတ်နိုင်ငံများကလည်းယူကရိန်းမှာရှိနေကြတဲ့သူတို့နိုင်ငံသားတွေကိုယူကရိန်းကနေထွက်ခွာကြဖို့ပြောလိုက်ပါတယ်။ဆောင်းရာသီအိုလံပစ်ပွဲအပြီး February 20ရက်မတိုင်မီမှာကိုယူကရိန်းကိုလေကြောင်းကတိုက်ခိုက်မှုအပါအဝင်ရုရှားကကျူးကျော်တိုက်ခိုက်လာနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။ယူကရိန်းမြို့တော် Kiev နဲ့တခြားမြို့တွေကိုသိမ်းပိုက်နိုင်တယ်လို့လည်းဆိုပါတယ်။ဒါကြောင့်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ Australia, New Zealand, Britain, Japan, Latvia, Norway, Netherlands နဲ့ Israel တို့ကယူကရိန်းမှာရှိနေကြတဲ့သူတို့နိုင်ငံသားတွေကိုမြန်နိုင်သမျှအမြန်ဆုံးထွက်ခွာကြဖို့တိုက်တွန်းလိုက်ကြတာပါ။ယူကရိန်းမှာအမေရိကန်တန်ယုံဝန်ထမ်း180ရှိပြီးအစိုးရနဲ့ဆက်သွယ်ရေးအတွက်ပဲဝန်ထမ်းချန်ထားခဲ့မယ်လို့ပြောပါတယ်။ဒါပေမဲ့ပိုလန်နယ်စပ်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတော့အရေးပေါ်အကူအညီပေးစရာပေါ်လာခဲ့ရင်ပေးနိုင်ဖို့အတွက်ဆက်လက်ထားရှိမယ်လို့အမေရိကန်ကဆိုပါတယ်။ပိုလန်နိုင်ငံမှာရှိနေပြီဖြစ်တဲ့အမေရိကန်စစ်သား1,900ကိုနောက်ထပ်3,000နဲ့ထပ်မံအားဖြည့်ဖို့အမေရိကန်စစ်သားတွေကိုစေလွတ်နေတယ်လို့ပင်တဂွန်ကတောက်ချာနေကပြောလိုက်ပါတယ်။ရုရှားပင်လယ်နဲ့ရေတပ်ဖွဲ့ကစစ်သင်္ဘော30ကျော်ဟာခရိုင်းမီးယားကျွန်းဆွယ်နားမှာစစ်ရေးလက်ချင်းမှုကိုစတင်လိုက်ကြတယ်လို့RIA သတင်းဌာနကစနေနေ့ကပြောလိုက်ပါတယ်။အဲဒီစစ်သင်္ဘောတွေဟာဆီဗတ်စတိုပေါ်နဲ့နိုဗိုရိုစစ်စစ်ကမ်းတွေကနေထွက်ခွာသွားကြတာပါ။ဒီလိုလေ့ကျင့်တာဟာပုံမှန်ချေပြန့်တဲ့လေ့ကျင့်ရေးရဲ့အစိတ်ပိုင်းတစ်ရပ်သားဖြစ်ပါတယ်လို့ရုရှားကတော့ဆိုပါတယ်။ယူကရိန်းကိုရုရှားကအချိန်မရွေးတိုက်ခိုက်နိုင်တယ်လို့အနောက်နိုင်ငံတွေကသတိပေးနေတဲ့အချိန်မှာအခုလိုလေ့ကျင့်တာကဖြစ်လာခဲ့တာပါ။ဒါပေမဲ့ယူကရိန်းကိုတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ရုရှားကတော့ပြောနေပါသေးတယ်။ခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းလက်ကနေ2014ခုနှစ်မှာရုရှားကသိမ်းယူခဲ့ပြတာပါ။ဒီလေ့ကျင့်မှုကခရိုင်းမီးယားကျွန်းဆွယ်ကိုကာကွယ်ရေးအတွက်ဖြစ်တယ်လို့ရုရှားကပြောပါတယ်။ဒီလနဲ့လာမယ့်လတွေမှာရေတပ်စစ်ရေးလေ့ကျင့်သားတွေကို Pacific ဘုတ်တရားကနေ Atlantic ဘုတ်တရားအထိလေ့ကျင့်မယ်လို့ပြီးခဲ့တဲ့လတုန်းကရုရှားကကြေညာခဲ့ပါတယ်။အနောက်နိုင်ငံတွေနဲ့ရင်ဆိုင်နေရချိန်မှာစစ်အာအကိုပြသတာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ဒီပတ်တွင်မှာဂျာမနီဝန်ကြီးချုပ် Olaf Scholz ဟာယူကရိန်းနဲ့ရုရှားကိုသွားဖို့ရှိပြီးသူ့ခီးစဉ်အပေါ်ကျွမ်းကျင်သူများအပါအဝင်မဟာမိတ်နိုင်ငံတွေကလည်းစိုးရိမ်နေကြပါတယ်မနက်ဖြန်တနင်္လာနေ့မှာယူကရိန်းမြို့တော် Kiev ကိုသွားမှာဖြစ်ပြီးအင်္ဂါနေ့မှာမော်စကိုကိုသူကဆက်လက်သွားမှာပါဥရောပမှာစစ်ပွဲတစ်ပွဲကိုကာကွယ်ဖို့ကကျွန်တော်တို့ရဲ့အလုပ်ဖြစ်ပါတယ်စစ်ရေးအရာကျူးကျော်ဝင်ရောက်လာတာမှာရုရှားအတွက်ကျိုးဆက်မြင့်မြင့်မာမာပေးရလိမ့်မယ်ဆိုတာကိုရှင်းရှင်းလင်းလင်းရုရှားကိုပြောရပါမယ်။ကျွန်တော်တို့ကကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့စီးလုံးညီညွတ်နေတယ်ဆိုတာကိုလည်းသတင်းစကားပ ပါပါမယ်လို့ဂျာမန်ဝန်ကြီးချုပ်ကထက်လွတ်တော်ကိုတောက်ချနေကပြောခဲ့ပါတယ်။ဒါပေမဲ့တချိန်တည်းမှာပဲဆွေးနွေးဖို့နဲ့ရှေ့ဆက်ပြီးတိုးတက်မှုတွေရရှိအောင်လုပ်ဖို့အတွက်အခွင့်အလမ်းမှန်သမျှကိုအသုံးပြုမယ်ဆိုတဲ့သတင်းစကားကိုလည်းကျွန်တော်တို့ကပေးရမှာပါလို့သူကပြောခဲ့ပါတယ်။ဒါပေမဲ့ရုရှားကစစ်ပစ်ခဲ့ရင်ပေးရမယ့်အကျိုးဆက်ကိုအိုလာရှော့စ်ကတတိကျကျမပြောပါဘူး။ဂျာမနီက ထောက်ပံ့ခဲ့တာပါရုရှားရဲ့သဘာဝတန့်ငွေကိုဝယ်ယူမဲ့ပိုက်လိုင်းကိုတိဆောက်ပြီးဖြစ်ပေမဲ့အခုတည်းကတော့မဖွင့်ရသေးပါဘူးစစ်ဖြစ်လာခဲ့ရင်အဲ့ဒီပိုက်လိုင်းကိုပိတ်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်တန်ကပြောပေမဲ့ဂျာမနီဝန်ကြီးချုပ်ရှို့စ်ကတော့ရှင်းရှင်းလင်းလင်းပြောကြားထားတာမရှိသေးပါဘူးအနောက်နိုင်ငံတွေရဲ့မဟာမိတ်တွေအကြားမှာရုရှားကတတ်ရှုလို့မရဘူးဆိုတော့ကိုတော့ဂျာမနီဝန်ကြီးချုပ်ကပြတ်တက်ရလိမ့်မယ်လို့ဂျာမန်မာရှယ်ဖန်ကကြွန့်ချင်သူမာကတ်စ်ဇင်နာကပြောပါတယ်မြောက်ကိုရီးယားရဲ့ချင်းချောင်းနိုင်တဲ့အနေနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာဟိုင်ဝိုင်းမှာတွေ့ဆုံခဲ့ကြပါတယ်မြောက်ကိုရီးယားဟာတပင်ကာဆွနေတဲ့အဆင့်မှာရှိတယ်လို့စနေနေ့စီးပွေးပြီးသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောလိုက်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးယိုရှိမာဆာဟာယာရှိနဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချောင်အူယန်းတို့နဲ့စကားပြောပြီးသုံးနိုင်ငံဟာလုံးဝညီညွတ်နေတယ်လို့ဘလင်ကင်ကပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရှေ့ဆက်ဆောင်ရွက်ရမယ့်ခြေလှမ်းတွေကိုလည်းသုံးနိုင်ငံဟာရင်းရင်းနှီးနှီးတိုင်ပင်နှီးနှောကြတယ်လို့သူကဆိုပါတယ်။မြောက်ကိုရီးယားကိုတွေ့ဆုံဆွေးနွေးဖို့နဲ့ဥပဒေမဲ့လို့ရတွေ့ကိုရက်ဆိုင်မှုသုံးနိုင်ငံကြီးညာချက်မှာတောင်းဆိုထားတယ်လို့မြောက်ကိုရီးယားပေါ်ရန်လိုတဲ့သဘောထားမရှိဘဲဘလို့ချိုတင်သတ်မှတ်ချက်မှမထားဘဲဆွေးနွေးလိုတဲ့အကြောင်းလဲကန့်လန့်ထားကြပါတယ်။အမေရိကန်ကပိတ်ဆို့အရေးယူထားတာတွေကိုညှော့လာအောင်ဒုံးကျည်တွေကိုဆန့်သတ်နေတာဖြစ်တယ်လို့သုံးသပ်သူတွေကတော့ပြောကြပါတယ်။အမေရိကန်ကလည်းအဲ့ဒီလိုပိတ်ဆို့ထားတာတွေကိုနျူကလ িয়ার လက်နက်နဲ့ပတ်သက်ပြီးရှော့ချဖြတ်တောက်ပေးတဲ့သဘောတူညီချက်မရရှိဘဲနဲ့ဖြည့်လျှော့မပေးလိုပါဘူးအမေရိကန်ရဲ့ရန်လိုတဲ့လောက်ရတွေကိုမရဖဲသူ့ရဲ့နျူကလ িয়ার စမ်းသပ်ချက်တွေကိုရပ်မပေးဘူးလို့မြောက်ကိုရီးယားကလည်းပြောထားပါတယ်အိုလံပစ်ပွဲအပြီးမှာစမ်းသပ်မှုတွေကိုမြောက်ကိုရီးယားကတိုးလှုပ်လာအောင်မယ်လို့သုံးသပ်သူတွေကတော့ခံမှန်းထားကြပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တင်းငွေနဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့ပြည်ထောင်စုနဲ့အထိမ်းအမှတ်အဖြစ်မြန်မာစစ်ကောင်စီကနေပြည်တော်မှာအခမ်းအနားနဲ့ကျင်းပခဲ့ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအွန်လိုင်းကနေကျင်းပခဲ့ပါတယ်။ပင်လုံစာချုပ်ချုပ်ဆိုခြင်း85နှစ်မြောက်နေ့နဲ့အွန်လိုင်းကနေကျင်းပတဲ့ NUG ရဲ့အခမ်းအနားကိုအမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ကနေဒါ၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်၊အိုင်ယာလန်အပါအဝင်နိုင်ငံပေါင်း24နိုင်ငံကတနမန်ကိုစလီရီတက်ရောက်ခဲ့ကြပြီးတော့၃နိုင်ငံကတဝန်လွှာပေးပို့ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ NUG ရဲ့အွန်လိုင်းအခမ်းအနားမှာ KNO ကချင်လူမျိုးရေးအဖွဲ့ထိပ်တန်းတာဝန်ရှိသူတွေအပါအဝင်တိုင်းရင်းသားကိုစလီတချို့လည်းပါဝင်ခဲ့ကြပါတယ်။စစ်ကောင်စီကလည်းနေပြည်တော်မှာ85နှစ်မြောက်ပြည်ထောင်စုနေနဲ့ညီညာရေးဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာပါ။ဖေဖော်ဝါရီလ13ရက်နေ့မှာကျင်းပတဲ့စစ်ကောင်စီရဲ့ထာဝရညီညာရေးဆွေးနွေးပွဲကိုအင်အားကြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်ကြတဲ့ KNU ၊ကရင်အမျိုးသားအစည်းအရုံးKIO ကချင်လူမျိုးရေးအဖွဲ့တို့အပါအဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကကိုစလဲရီတက်ရောက်ခဲ့ခြင်းမရှိပါဘူး။ဒါအပြင်ပြည်တော်စုနဲ့တက်ရောက်တဲ့အဖွဲ့အစည်းတချို့ကလည်းထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့တက်ရောက်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ပြည်တော်စုနဲ့မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကအကျဉ်းသား814ဦးလွှတ်ပေးမယ်လို့ကြေညာခဲ့ပါတယ်။ပြင်လွှတ်ပေးမဲ့သူအများစုကရန်ကုန်အင်းစိန်ထောင်ကဖြစ်မယ်လို့စစ်ကောင်စီပြောခွင့်ရကပြောကြောင်း AFP သတင်းတပုတ်မှာရေးသားထားပါတယ်။မြန်မာနိုင်ငံအခါကြီးရက်ကြီးတွေမှာအကျဉ်းသားတွေကိုပြစ်ဒဏ်လွန်ညိုင်းခွင့်တွေပေးလိမ့်ရှိပါတယ်။ COVID ကာယောဂါဆိုင်ရာကန့်သတ်ချက်တွေကိုမကျေနပ်လို့ Ambassador Bridge တရာကြီးကိုပိတ်ပြီးတော့ truck ကားတွေနဲ့ဆန္ဒပြနေကြတဲ့သူတွေကိုကနေဒါရဲတို့ကစနေနေ့ကစပြီးတော့လူစုခွဲခဲ့ပါတယ်။အစိုးရဘက်ကတင်ကြပ်မှုတွေပိုတိုးလွန်လာတဲ့အတွေ့မြို့တော်အိုတဝါမှာအလားတူဆန္ဒပြနေတဲ့လူအုပ်ကြီးကတော့ပိုးပြီးတော့စိတ်ဆိုးလာပုံရပါတယ်။ အမ်ဘက်ဆေဒါတရာဟာကနေဒါဝင်းစံနဲ့အမေရိကန်ဒီထရိုက်ပြည်နယ်ကိုအထူးကဆက်သွယ်ထားတဲ့စကုံသွေးရေးနေစာကိတ်တစ်ခုလည်းဖြစ်ပါတယ်။ဖေဗရူလာ9ရက်နေ့ကလည်းတရာကိုပိတ်ဆို့ထားတဲ့ဆနာပြသူတွေကိုဖယ်ရှားပေးဖို့အွန်တိုရီယိုအစိုးရတရားရုံးကတောက်ကြနေကထုတ်ပြန်တဲ့အမိန့်ကိုလည်းဆနာပြသူတွေလိုက်နာခြင်းမရှိကြပါဘူး။ဥပဒေကိုလိုက်နာပြီးတော့ငြင်းချမ်းစွာထွက်ခွာသွားကြဖို့ဆန္ဒပြသူတွေရှိတဲ့နေရာစီရှောင်ရှားကြဖို့ကနေဒါရဲတပ်ဖွဲ့ကတိုက်တွန်းခဲ့တဲ့အပြင်လက်နက်ကိုင်အထူးတပ်ဖွဲ့ကပါစနေနေ့မနေ့ကဆေးလုပ်ခဲ့တာပါဆန္ဒပြသူတို့ထရက်ကားတွေထားပြီးထွက်ခွာသွားပေမဲ့တချို့ကတော့ဆက်ပြီးတော့ဆန္ဒပြနေကြသလိုထိုက်တိုက်သွေးတဲ့သတင်းတွေတော့မကြားရပါဘူးဥတော်ဝါမှာတော့တောက်ကြနေကထုတ်ပြန်ခဲ့တဲ့အရေးပေါ်အမိန့်ကိုယူမဆိုင်ပဲပါလီမန်ရှေ့မှာလမ်းတွေပိတ်ပြီးတော့ဆက်လက်ကြွေးကြော်ဆန္ဒပြနေကြတာပါဆန္ဒပြပွဲနဲ့ဆက်ဆက်ပြီးတော့ရန်စွတ်ပြမှု140ကိုစုံစမ်းစစ်ဆေးနေပြီးစနေနေ့မနက်အထိလူ26ဦးကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်ငွေချမှတ်မှုပေါင်းကတော့2600ကျော်ရှိတယ်လို့ကနေဒါရဲတပ်ဖွဲ့ကစနေနေ့မှာသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံပီကျင်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲမှာ6ခုမြောက်ရွှေတံဆိပ်စုကိုဘယ်သူစုကိုနိုင်မလဲဆိုတာအကြီးဆုံးမေးခွန်းတစ်ခုဖြစ်နေပါတယ်။အမှတ်အများဆုံးရထားပေမဲ့လို့တားမြစ်ဆေးအောင်မထားတဲ့ရုရှားနိုင်ငံကအသက်15နှစ်အရွယ်တဦးချင်းစွန်ရင်ပြအာကစားမဲကမီလာဗလီဗာရဲ့ကံကြမ္မာကိုလည်းအဆုံးဖြတ်မပေးရသေးပါဘူးရုရှားအသင်းကိုဆက်ပြီးတော့ရှင်ပြန်ခွင့်ပေးမလားဆိုတော့ကလည်းမေးခွန်းထုတ်နေကြတာပါရုရှားအိုလံပစ်ကော်မတီ ROC အနေနဲ့ကမီလာဗလီဗာရဲ့အစွမ်းနဲ့ရမယ့်ရွှေတံဆိပ်ကိုတကယ်ပဲရယူနိုင်မလားဆိုတာကိုလည်းစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ဗလီဗာရဲ့ကိစ္စနဲ့ပတ်သက်လို့အာကစားခုံသမားတွေအဖွဲ့နဲ့ကမ္ဘာ့တာမြင့်ဆေးဆိုင်ရာအဖွဲ့ WADA တို့ရဲ့အယူခံကိုအပီပီဆိုင်ရာအိုလံပစ်ကော်မတီ IOC ကတနင်္ဂနွေနေ့မှာကြားနာမှာဖြစ်ပြီးတော့လာမယ့်ပွဲတွေမှာသူ့ကိုရှင်မြိုင်ခွင့်ပြုမပြုဆိုတာဆုံးဖြတ်ကြမှာဖြစ်ကြောင်းအတည်ပြုထားပါတယ်။ဒါအပြင်အမေရိကန်အိုလံပစ်အာကစားနေပြပီတာဖိုလီဟာအမျိုးသမီးအာကစားသမားတွေရဲ့အဝတ်မပါတဲ့ပုံတွေကိုရယူခဲ့တယ်လို့ဆွဆွဲခံထားပါတယ်။တခါနင်းလျှောစီအာကစားသမားဟေဂန်ကန်နီကအသင်းပေါ်တွေကိုလူမျိုးရေးခွဲခြားတဲ့စကားလုံးနဲ့တုံတုံပြီးတော့လုံဆော်ခဲ့တယ်လို့ဆွဆွဲခံနေရတာပါအဲ့ဒီဆွဆွဲချက်တွေကိုအမေရိကန်နင်းလျှောစီအသင်းကစုံစမ်းနေပါတယ်ဆွဆွဲခံရသူနှစ်ဦးစလုံးတရုတ်နိုင်ငံအိုလံပစ်ပွဲကိုရောက်နေကြတာပါဖိုလီကရောဆွဆွဲချက်ကိုညှင်းဆိုထားပြီးတော့ဒီကိစ္စအတွက်အံ့ဩမိတယ်လို့အပီသတင်းဌာနကို message ရေးပြီးတော့တုံ့ပြန်ထားပါတယ်ပီကျင်းဆောင်းရာသီအိုလံပစ်ပွဲမှာဒီကနေ့နင်းတွေထန်နေတာကြောင့်ပွဲစဉ်တချို့ကိုရွှေ့ဆိုင်ထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာကျင်းပမဲ့ cross country 10 km အမျိုးသားလက်ဆင့်ကမ်းနင်းလျှောစီပြိုင်ပွဲလမ်းကြောင်းတစ်လျှောက်မှာနင်းတွေထူးထူးတဲကျနေတဲ့အတွက်လှေမှုတ်ဆက်တွေတုံးပြီးတော့လမ်းရှင်နေကြတာပါ။လှေတွေမှုတ်ရန်တက်ခတ်နေတာကြောင့်ရောနင်းတွေထူးထူးတဲကျနေတဲ့အတွက်ကြောင့်မှာအာကစားသမားတွေရောပွဲကြည့်သူတွေပါရှေ့ဝကုန်းကောင်းမမြင်ရပါဘူး။ပီကျင်းမြို့အနောက်မြောက်ဘက်ကီလိုမီတာ200အကွာလောက်ကအိုလံပစ်ပွဲကျင်းပတဲ့နေရာမှာအပူချိန်ကအနုတ်70ဒီဂရီဆယ်စီယပ်အထိရောက်နေပြီးတော့လက်ရှိရာသီဥတုအခြေအနေကြောင့်ပွဲစဉ်တွေနှောင့်နှေးနေရပါတယ်။ပြီးခဲ့တဲ့လနေ့ကတောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာလှုပ်ခဲ့တဲ့ဆောင်းဝါသီအိုလံပစ်ပွဲနဲ့နိုင်ရှင်ရင်ပီကျင်းပြိုင်ပွဲတွေကိုတနအိခွဲလောက်အချိန်ပိုယူပြီးတော့ကစားနေကြတာပါ။ဒီနေ့မှာနင်းနေတိတ်မကြခဲ့တာကြောင့်အာကစားပြိုင်ပွဲအတွက်တရုတ်တောင်ဝန်ရှိသူတွေကတဘာဝနင်းလူတွေနဲ့ဖန်တီးထားပေမဲ့လည်းမနေ့စနေနေ့ကစပြီးတော့ပွဲချင်းပရာဇန်ရီကူးမှာနင်းတွေထူးထူးတဲကြာနေတာလည်းဖြစ်ပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့အနန်းလောင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ View American တန်ကနေတနေ့ကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပြဖို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့စစ်ကောင်စီကဒီကနေ့ကျင်းပတဲ့ငြိမ်းချမ်းရေးညီလာခံသတင်းနဲ့စပါမယ်။စင်ရတုပြည်တော်စုနှင့်အခမ်းအနားပြီးမှထာဝရငြိမ်းချမ်းရေးအကြိုညီနိုင်ဆွေးနွေးပွဲကျင်းပဖို့စစ်ကောင်စီဘက်ကရည်မှန်းခဲ့ပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်တွေမပါဝင်တာကြောင့်တွစ်ဆုံဆွေးနွေးပွဲသာကျင်းပနိုင်ခဲ့တယ်လို့တက်ရောက်သူတိုင်းရင်းသားခေါင်းဆောင်တချို့ကပြောပါတယ်။ဒီဆွေးနွေးမှုအခြေအနေကိုနေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြူတာစီလုံးညညရဲ့နဲ့ညချင်းရေးပေါ်ဆောင်မှုကော်မတီနဲ့ပြည်တော်စုနေအခမ်းအနားကိုတက်ရောက်လာတဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့ကိုစလရီဟာဒီကနေ့မနေ့17နှစ်ကျော်တော့မှာနေပြည်တော်က MICC2 ခန်းမမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲကိုမူလကထောင်ရညချင်းရေးအကြုံတင်တိုင်းဆွေးနွေးပွဲအဖြစ်ကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်တာရဲ့မူလကလေးကညချင်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့မရှိဘူးဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတာကြောင့်တွေ့ဆုံဆွေးနွေးပွဲအဖြစ်သာကျင်းပခဲ့ပါတယ် ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့ဒုဥက္ကဋ္ဌဒေါက်တာစောမြရာဇာလင်းကအခုလိုပြောပါတယ်
သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီငြိမ်းချမ်းရေးဖော်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ကရှင်းပြတယ်ဒီမှာမှဆွေးနွေးခုဖြတ်နိုင်သောမရှိဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ကောင်းဆောင်ကိုစီပေါ်တည်သွားပါအရှင်မင်းကြီးမေးလို့ရတယ်အရှင်မင်းကြီးဆက်ပြောလို့ရတယ်ဆိုတော့ပုံစံမျိုးပေါ့အဲ့ဒါကိုကြိုးရပြီးတော့ပြောပြတယ်ဒီအဓိကကတော့သူတို့တော့ရှင်တဲ့နိုင်ငံကြီးဒီမှာဖြစ်တယ်ကိုပြောပြတာပ
ါဆွေးနွေးပွဲမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံနောက်ဆုံးဆွေးနွေးပွဲကဆုံးဖြတ်ထားတဲ့2020အလွန်ဆောင်ရွက်ရမယ့်အချက်တွေကိုငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီကဆွေးနွေးခဲ့တယ်လို့ဒေါက်တာစောမြရာဇာလင်းအနေနဲ့လည်းဒီချက်ကိုအဓိကဆွေးနွေးခဲ့တယ်လို့ပြောပါတယ်။ညနေပိုင်းမှာတော့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဖွဲ့ချင်းပြည်ဆောင်ဆွေးနွေးတာတွေရှိခဲ့ပါတယ်။မွန်ပြည်သက်ပါတီကဒီကနေ့ဆွေးနွေးတဲ့အခြေအနေကိုပါတီတာဝန်ရှိသူတဦးကအခုလိုပြောပါတယ
်။အဓိကတော့ဒီနေ့လေ7နှစ်လောက်ကဆွေးနွေးပွဲလေးတော့လုပ်ဖြစ်တယ်။တွေ့ဆုံပွဲပေါ့နော်။တွေ့ဆုံပွဲလေးထဲမှာတော့သူကတော့ဒီအဖွဲ့စည်းလိုက်ပေါ့နော်အဲ့ဒါပါဒီများဆွေးနွေးကြရာရှိပါတယ်လို့တော့ဟိုလမ်းကြောင်းပြုတ်ပြီးတော့ပြောတာပဲပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့မွန်ပြည်တဲ့အနေနဲ့ကြတော့လောလောဆယ်အနေထားအရကျွန်တော်တို့ကဟိုအထူးထွေဆွေးနွေးဖို့တော့မရှိဘူးလို့ပဲပြောထားပါတယ်ခင်ဗျာ
မွန်ပြည်တဲ့ပါတီကကြည်တော်စုရဲ့အခမ်းအနားကိုကိုယ်စီနှစ်ဦးဆီလွတ်ခဲ့ပေမဲ့ငင်းချင်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့မရှိကြောင်းပြောဆိုထားတာဖြစ်ပါတယ်ဒီနေ့ကျင်းပတဲ့ပြည်ဆောင်ဆွေးနွေးပွဲကိုပြည်ထောင်စုနဲ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး6ဖွဲ့တက်ရောက်ပြီးဝါကြီးပြည်စည်းညညရေးပါတီ JWSA ကတော့တက်ရောက်တာရှိပါဘူးအကျိုးငင်းချမ်းရေးဆွေးနွေးပွဲမဖြစ်မြောက်ဘူးဆိုရတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး85နှစ်မြောက်စင်ရဲတုပြည်တော်စုနှင့်ခန္ဓာမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထောင်ရငင်းချမ်းရေးရရှိဖို့အတွက်မြို့မငင်းချမ်းရေးတမိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားဘဲဆွေးနွေးဖို့အတွက်ဖိတ်ကြားထားပါတယ်ဒီဖိတ်ကြားချက်အပေါ်မှာတော့ဒါဟာဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်သာအဓိကဖြစ်ပြီးကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တဲ့ကြောင်းထောက်ပြတာတွေလည်းရှိနေပါတယ်
ကမ္ဘောဇာနေပြည်တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။ View American တန်ကတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့ Beijing Olympic ပွဲနဲ့နည်းပညာတွေအပေါ်ဆွေးရမှုထွက်နေတဲ့နိုင်ငံတကာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြပါမယ်။2022ခုနှစ် Beijing ဆောင်းဝါဒီ Olympic ပြိုင်ပွဲမှာ COVID ဘေးကိုသတိထားတဲ့အနေနဲ့အားကစားသမားတွေနဲ့ Olympic လာရောက်ကြသူတွေစိတ်ချရအောင်တရုတ်ကနည်းပညာကိုအသုံးပြုနေပါတယ်။ဒါပေမဲ့အဲ့ဒီလိုနည်းပညာကိုအသုံးပြုတာဟာလုံခြုံရေးနဲ့ပုံကိုရေးအချက်လက်တွေအတွက်စိုးရင်စရာတော့ရှိလာပါတယ်။ဒီအကြောင်း VOE သတင်းတော့ Michel Quin ရဲ့သတင်းပြပုတ်ချက်ကိုဥတ္တမောင်တန်းကတင်ပြပေးမှာပါခင်ဗျာ
။နေ့ချိန်တိုင်း Olympic ပြိုင်ပွဲဝင်တဲ့ Chris Mazzo အတွက်တော့ဒီနှစ်ကကပ်ဘေးကြောင့်ခါတိုင်းပြိုင်ပွဲတွေနဲ့ကွဲပြားနေပါတယ်။အပြေးချတဲ့ပြိုင်ပွဲတွေမရှိကြပါဘူး။သူကအခုလိုပြောပါတယ
် It is going to be strange.
ဒါကထူးဆန်းပါလေ။ Olympic အငွေ့အသက်အပြည့်မရပါဘူ
း။အပစာသမားတွေနဲ့ဧည့်သည်တွေဟာဘေကျင်းကနေတီးကြခွဲထားတဲ့ Olympic ရွာမှာပဲအိတ်စားပြိုင်ပွဲဝင်ကြရပါတယ်။ Olympic ကအရင်လိုမဟုတ်ပဲကပ်ဘေးကြောင့်ပူပြီးနည်းပညာကိုအသုံးပြုကြရပါတယ်။ဒီတော့နည်းပညာနဲ့အတူပုဂ္ဂလိကအခွင့်အရေးနဲ့လုံခြုံရေးအတွက်စိုးရင်စရာတွေရှိလာပါလေရော။အထူးသဖြင့်တရုတ်ပြည်ပေါ့။ Internet sensor လောက်တာနဲ့နိုင်ငံသားတွေကို digital နည်းအားဖြင့်စောင့်ကြည့်နေတာတွေပေါ့။လူခွင့်ရေးအဖွဲ့တွေကဝေဖန်ထားတာပဲရှိနေကြတာကိုစိုက်ဘာလုံခြုံရေးအတွက်စိုးရိမ်ရတာကြောင့် Olympic ရွာကိုသွားရောက်နေထိုင်ကြသူတွေအနေနဲ့သူတို့ရဲ့ကိုယ်ပိုင်ဖုန်းတွေကိုအိမ်တွေမှာပဲထားခဲ့ပြီးယာယီဖုန်းအသုံးပြုကြဖို့ American Federal အစိုးရစုံစမ်းထောက်လှမ်းရေးအဖွဲ့ FBI ကအကြံပေးထားပါတယ်တရုတ်အလိုက်ပိုင်းတွေကတရုတ်ပြည်ကိုလာရောက်ကြသူတွေရဲ့ဖုန်းနဲ့ကွန်ပျူတာအသုံးပြုမှုအပါအဝင် Digital လုံရှားမှုကိုခြေရာခံလိုက်ကြည့်လေမလားစိုးရိမ်ကြတာကတော့ကြားလာပါပြီလို့Recorded Future လုပ်ငန်းက Cyber လုံခြုံရေးကျွမ်းကျင်သူ Charity Right က Zoom ကတစ်ဆင့်အခုလိုပြောပါတယ
် I think it's very important to take a clean device
ကိုယ့်ရဲ့အချက်လက်ဘာမှထည့်မထားတဲ့ electronic ပစ္စည်းကိုယူလာဖို့ကသိက္ခာအရေးကြီးတယ်လို့ကျွန်မထင်ပါတယ်အဲ့မှာရှိနေတော့ဘာအချက်လက်မှမထည့်ပါနဲ့ရှင်ဆက်သွယ်ပြောကြတာမှန်သမျှလူတူရှင်းပြောဖို့ရေးဖို့လိုပါတယ်တရုတ်အစိုးရကစုဆောင်းနိုင်တဲ့ပုံကိုရေးဆိုင်ရာအချက်လက်တွေကိုမပြကြပါနဲ့ရှင်
တချို့အလုပ်တွေကိုလုပ်ပြီးတရင်အချက်လက်တွေကိုခိုးဖို့တရုတ်နဲ့တခြားတိုင်းပြည်တွေဟာ စိုက်ဘာတိုက်ခိုက်ရေးနည်းကိုအသုံးပြုနေကြတယ်လို့အမေရိကန်အာဏာပိုင်တွေကထပ်တလဲလဲစွပ်စွဲခဲ့တာပါဒါပေမဲ့2020ဘေဂျင်းဆောင်းရာသီအိုလံပစ်မှာနိုင်ငံတော်ကဦးစီးပြီးစိုက်ဘာနည်းလမ်းအသုံးပြုတိုက်ခိုက်ဖို့အလားအလာနည်းပါတယ်လို့စိုက်ဘာလုံခြုံရေးကြောင့်ကျင်သူတွေကပြောကြပါတယ်ဘာကြောင့်လဲဆိုတော့ရုရှားနဲ့မြောက်ကိုရီးယားပါဝင်တရုတ်နဲ့ပထဝီနိုင်ငံရေးသဘောအရဆက်ဆံရေးရှိနေတာကြောင့်ပါစိုက်ဘာတိုက်ခိုက်ရေးတွေဟာအဲ့ဒီနေရာတွေမှာဆလုပ်ကြတာကို2022ချိုအိုလံပစ်တဲ့မတန်ဆွမ်းသူများရဲ့အိုလံပစ်မှာလိုပဲအခုအိုလံပစ်မှာလည်းအဲ့ဒီလိုစိုက်ဘာတိုက်ခိုက်မှုတွေကြုံရနိုင်တယ်လို့ FBI ကသတိပေးထားပါတယ်ဝေကြီးကျိုးစည်းဝါးတရားရှာနေကြသူတွေဒါမှမဟုတ်အရေးကိစ္စတစ်ခုကိုပဲဇောင်းပေးတင်ကြပြောကြတဲ့သူတွေကအဲ့ဒီလိုတိုက်ခိုက်တာတွေကိုလုပ်နိုင်တာကြောင့်ပါ Charity Right ကအခုလိုဆက်ပြောပါတယ်
An event like the Olympics on a
တကဘာလုံးကတကယ်ကိုကြည့်နေကြတယ်တကဘာလုံးပါဝင်ရှင်ပြိုင်နေကြတယ်အိုလံပစ်ပွဲမျိုးဟာသူတို့ရဲ့အရေးကိစ္စကိုတင်ဖို့သူတို့နစ်နာနေရတွေကိုပြောဖို့အတွက်တကယ်ကိုကောင်းလာတဲ့နေရာပါပဲ
Olympic ကြီးရွာရဲ့အတွင်းမှာရောပြင်မာပါ COVID ကိုကာကွယ်ဖို့တရုတ်ကအထောက်ခံရမှာနည်းပညာဟာတောချက်ကြတဲ့နေရာကပါဝင်ခဲ့ပါတယ်ဦးစားမှုကာကွယ်ရေးအတွက်အစိတ်ပိုင်းတရအဖြစ် robot ခေါ်ဆက်ရုပ်တွေကိုအိုလံပစ်ရွာမှာအထူးကအသုံးပြုခဲ့ပါတယ်ဆက်ရုပ်တွေကအစားအသောက်တွေကိုပို့တယ်ကြမ်းတိုက်တယ်လူတွေသတ်မှတ်အကွာအဝေးမှာရှိနေအောင်ကူညီကြပါတယ်အိုလံပစ်ရွာမှာလာရောက်နေထိုင်ကြသူတွေဟာသူတို့ဖုန်းတွေအပေါ်မှာနေ့စဉ်သူတို့ရဲ့ကိုယ်ပူချိန်နဲ့ COVID virus စမ်းသပ်မှုသတင်းချက်လက်တွေကိုပြပေးမယ် application ဒါမှမဟုတ် app လို့အတူခေါ်ကြတဲ့ဆိုင်ရာလုပ်ငန်းသတင်းချက်လက်တွေကိုအလူလျောက်စီစဉ်စီမံပေးတဲ့ electronic manager လေးကိုတင်ထားကြပါတယ်။အဲ့ဒီ app ကလုံခြုံရေးသဘောအရအနားစမကင်းပါဘူး။ဒါပေမဲ့အပြစ်အနားစလေးတွေကိုပြင်ပြီးပြီလို့ Beijing Olympic အားသာပိုင်းတွေကပြောပါတယ်။လို့တဲ့အချက်နဲ့ပဲသူကကောက်ပါတယ်လို့ဆိုပါတယ်။ You Hong က Beijing Olympic Committee ကနည်းပညာပိုင်းအကြီးအကဲဖြစ်ပါတယ်။သူကအခုလိုပြောပါတ
ယ်
အချက်လက်တွေကိုရယူရမှာတင်းကျပ်တဲ့လမ်းညွှန်ချက်ရှိပါတယ်နှစ်နှစ်ဆက်ဆက်ဆွေးနွေးပြီးတဲ့နောက်နိုင်ငံတကာအိုလံပစ်ကော်မတီနဲ့ဘယ်ဂျင်းအိုလံပစ်စီယုပ်ရေးကော်မတီတို့ကသတ်မှတ်ပေးထားတာပ
ါပြိုင်ပွဲဝင်ဖို့အဲ့ဒီ app ကိုတင်ထားရပါတယ်လို့ပက်လက်နင်းလျှော်စီပြိုင်ပွဲဝင်သူ Chris Benzel က VOA ကိုပြိုင်ပွဲမတိုင်းမီမှာပြောပါတယ
် I do believe in data privacy
ပုဂ္ဂလိကသတင်းအချက်လက်တွေလုံခြုံရမယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်ကျွန်တော်ဖုန်းပေါ်မှာဖုန်းထားစရာဒါမှမဟုတ်ဆိုရင်စရာဘာမှမရှိပါဘူ
းအိမ်ပြန်စုတစိုက်တွေနဲ့ပြန်နိုင်ဖို့ကြိုးစားနေကြတယ်လို့ပဲအိုလံပစ်အားကစားသမားတွေဟာသူတို့ကိုသူတို့ digital အနေကနေကာကွယ်နေကြရပါတယ်ခင်ဗျာ
ဥတမန်တန်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာတူရကီရောက်နေတဲ့တရုတ်လူမျိုးတက်ကြွလို့ရှာသူတွေကိုတိုင်းပြည်ကနေနင်းထုတ်ပေးဖို့တရုတ်အစိုးရကဖိအားပေးနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးတော့ပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့တူရကီရောက်နေတဲ့တရုတ်နိုင်ငံသားတွေကိုပြည်နယ်နံပေးဖို့တရုတ်အစိုးရကဖိအားပေးနေတဲ့သတင်းကိုပြောပြပါမယ်တူရကီနိုင်ငံမှာတက်ကြွလှုပ်ရှားသူတွေကိုတရားစွဲဖို့ဒါမှမဟုတ်တမ်းပြီကနေနင်းထုတ်ဖို့တူရကီအစိုးရဟာတရုတ်ရဲ့ဖိအားပေးတာကိုခံနေရတယ်လို့တရုတ်ထင်းသိမ်းစခန်းအနေနဲ့တခြားလူခွင့်ရေးချိုးဖောက်တယ်လို့ဆွဆွဲထားတဲ့စခန်းတွေကနေထွက်ပြေးလာကြတဲ့ဝီဂါဒုက္ခသည်တွေကစိုးရိမ်နေကြပါတယ်။ဒါပေမဲ့ VOA သတင်းတောက်ဟက်တာမတ်ဒော့ကတူရကီနိုင်ငံအစ္စတန်ဘူကကျောင်းတစ်ကျောင်းကိုတွားရောက်ခဲ့ခါမှာတော့သူတို့ကိုဘယ်သူကမှဂရုမစိုက်ကြတာကြောင့်လုံခြုံအောင်ဒီနေရာကိုသူတို့မိဘတွေကပို့လိုက်တာပါလို့ဝီဂါကလေးတချို့ကသူတို့ကိုပြောကြပါတယ်။ဒီအကြောင်းဥတမောင်တန်းကပဲတင်ပြပေးပါမှာခင်ဗျာ။
ညာဘက်မှာတွေ့ရတာကတော့တူရကီနိုင်ငံမှာရောက်နေတဲ့12နှစ်သားဝီဂါဒုက္ခတဲ့ကလေးပါသူကအခုလိုပြောပါတယ
်ဘာဇန်ဇမန်ချေ
အိမ်မှာတုန်းကတော့ကျွန်တော်အဖေနဲ့ရေကူးကန်ကိုတွားလေရှိပြီးပြန်ကြတာကိုမှတ်မိနေပါတယ်အဖေနဲ့အပျော်ဆော့ကြတယ်အဲ့ဒီတုန်းကကျွန်တော်က6နှစ်သားပါတခါတည်းရမှာတော့အမေနဲ့အဖေတို့ရဲ့ဓာတ်ပုံကိုကြည့်ပြီးကျွန်တော်မှတ်မိပါတယ
်အခုလိုလဲဆက်ပြောပြန်ပါတယ
်ကျွန်တော်မိဘတွေနောက်ဆုံးကျွန်တော်ကိုပြောလိုက်တာကတော့ minga ngaro ko me twa yin daw ngaro ga min ko me le me ma hoh bu
istanbul ko di chaw ma la tin ja de wika kle rue de ga mucha hek ka tyaok ba di chaw ma wika ba da saka tin cha ba da yin ne tacha ba da yet rue asu ya chaw dei ma tai mi ne chaw pi ma tin cha pe ba de chaw da a mya su ga mi ba rue dama ma hoh a myo rue ne ni ja da ba da ba me mucha hek lo a taw mya mya ga le di chaw ma ni thai ni ja ba de thuro mi ba rue ko တျုပ် ဆိုးရက ထမ်းထားတယ်လို့ယုံကြည်ရပါတယ်တျုပ်ပြည်ရှင်ချမ်းပြည်နယ်မှာဝီဂါလူမျိုးအများစုနေထိုင်နေကြပြီးကိုပိုင်အုပ်ချုပ်ရေးဒေသဖြစ်ပါတယ်2019ခရိုင်ကလူတသန်းဓမ္မဖို့တသန်းကျော်ကိုထိမ့်သိမ်းထားခဲ့ရာမှာရှင်ချမ်းပြည်နယ်ကဝီဂါမွတ်စလင်တွေကအများစုဖြစ်တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကြီး Amnesty International AI ကပြောပါတယ်အဲ့ဒီလိုထိမ့်သိမ်းထားတာတွေကအနည်းဆုံးအချင်းချညှဉ်းပန်းနှိပ်စက် နောက်ဆက်သားတွေအပါအဝင်လူသားမျိုးနွယ်တရားလုံးပေါ်စနစ်တကျကျွလွန်တဲ့ရာဇဝတ်မှုရဲ့အစိပ်ပိုင်းတရားဖြစ်တယ်လို့အေအိုင်အဖွဲ့ကြီးကဆိုပါတယ်တရုတ်ကတော့ဝီဂါတွေအပေါ်မတော်မတရားမပြုတ်ခဲ့ဘူးလို့ဆက်စုချင်းညင်းဆိုခဲ့တာပါဆီယမ်မှုပပျောက်ရေးအတွက်ခစ်တစ်ဒီစခန်းတွေမှာအသက်မွေးဝမ်းကြောင်းပညာတွေကိုသင်ကြားပေးနေတာဖြစ်တယ်လို့ပြောပါတယ်ဝီဂါတွေအပေါ်လုတ်တဲ့လုတ်ရတချို့ တွေဟာတရုတ်နိုင်ငံမတိမငိမ့်ဖြစ်အောင်အထောက်အထားဖြစ်ပြီးနိုင်ငံရေးအမျက်ထုတ်တာပဲဖြစ်တယ်လို့အစိုးရကပြောပါတယ်။တူရကီမှာဝီဂါ 9,000 အထိအလုံးလုံးနေထိုင်နေကြပါတယ်။ဝီဂါဒုက္ခသည်တွေကတော့တူရကီကိုလုံခြုံစိတ်ချရတဲ့နတ်ပုံနတ်နန်းလို့ရေပူအဖြစ်မြင်ကြတာပါ။ဒါပေမဲ့တူရကီနဲ့တရုတ်ကြားစီးပွားရေးနဲ့လုံခြုံရေးနှောင်ကြိုးကမကြမီနှစ်တွေအတွင်းပိုပြီးနှောင့်တဲလာခဲ့တယ်လို့မိသားစုတွေနဲ့ရှင်းနေတွေကပြောကြပါတယ်။ဝီဂါအတိုက်ဝန်းအတွက်အနည်းပိုကြည့်လာပါတယ်။အန်ဗာတော်ရီဟာစင်ကြားကနေသတင်းတွေပေးပို့နေပါတယ်။တူရကီမှာတနေ့အထိမ့်သိမ်းခံရပြီးတာတောင်းမှတရုတ်ပြည်ကလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ပြောနေတုံးပါပဲအခုလိုသူကပြောပါတယ
်
တူရကီဆိုရကလူတွေကိုလာချီတာမှမဟုတ်တနည်းအထီတောင်ထိမ့်သိမ်းစစ်ဆေးမေးပါတယ်ပြီးတော့ဘာမှမတွေ့ပါဘူးတနည်းမှရတာနဲ့လွတ်ပေးပါတယ်ကျွန်တော်တို့တော့ဒါက3နှစ်တောင်ရှိလာခဲ့ပြီးခုထိစစ်နေတုံးပဲတရုတ်ကအထောက်ထားမပေးနိုင်ပါဘူ
းဖမ်းဆီးထိမ့်သိမ်းထားသူတွေကိုတရုတ်ကိုပြန်ပို့မှာမိသားစုတွေကစိုးရိမ်နေကြပါတယ်လို့ရှေ့နေတွေကပြောပါတယ်တရုတ်မှာထောင်ချခံရဓာတ်ပေါင်းဖို့ဓာတ်တဲ့ပူပြီးဆိုနိုင်တာကိုအသက်17နှစ်အရွယ်ဝီဂါဒုက္ခသည်ကလေးအဗ်ဒူလာကအခုလိုပြောပါတယ
်လူတွေကိုမတော်မတရားလုပ်တာကိုရက်လိုက်ပြီးကျွန်တော်တို့သဘောအလျောက်နေလို့ရမယ်ဆိုရင်ဒီနေ့နေ့ကျွန်တော်ပြန်ကောင်းပြန်ပြစ်မှာပါအ
စ္စတန်ဘူးမှာကလေးတော်တော်များများကမိဘရှိကြပေမဲ့ဒီเจ้าမှာသူတို့သိကြတဲ့လူတိုင်းကတော့မိသားစုဝင်တယောက်ယောက်ကိုတတိယနေကြတော့မှာပဲခင်ဗျာ
ဥတ္တမတောင်းတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းကြတယ်တချင်တောင်းခြင်းကြတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုတနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာပါနာနေခင်းမြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ30 49နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ19 15 30တို့အပြင်တနင်္ဂနွေနေ့မှာတော့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 13ဒါမှမဟုတ် Tycom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပရိသတ်တွေစီတည်နှံတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်တော်ရချင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်ွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများကန္တာတရင်တက်ကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာဖြစ်ပါတယ်အခုပထမဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စပါမယ်ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်နောက်ွယ်ကနိုင်ငံရေးမျက်နှာစာအကြောင်းဆွေးနွေးထားပါတယ်မအိန်ချင်းနိုင်ငံကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ဆောင်ရည်အိုလံပစ်အားကစားပွဲတော်ဖွင့်ပွဲကြီးကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကြီးငှက်တိုက်ပုံအားကစားရုံကြီးမှာ2020ဖေဖော်ဝါရီလ4ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဆောင်ရည်အိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုတရုတ်သမ္မတရှီကျင့်ဖင်ကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်အပါအဝင်နိုင်ငံပေါင်း22နိုင်ငံကခေါင်းဆောင်တွေနဲ့အစိုးရဖွဲ့ဝင်တွေတက်ရောက်ခဲ့ကြောင်းသိရပါတယ်။အမေရိကန်နဲ့သူ့ရမဟာမိတ်တွေဖြစ်ကြတဲ့ဗြိတိန်၊ကနေဒါ၊အော်စတြေးလျဂျပန်ပါဝင်တရုတ်နဲ့အိန္ဒိယနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေကတော့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြဘဲတန်တမာရေးအရသပိတ်မှောက်ခဲ့ကြပါတယ်။သပိတ်မှောက်ခြင်းအကြောင်းရင်းကတော့တရုတ်နိုင်ငံတွင်းမှာဆန္ဒပြသူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုအထူးသဖြင့်တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသမှာရှိတဲ့ဝီဂါမူဆလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိတယ်။နောက်တစ်ခုကတော့ဟောင်ကောင်နဲ့ထိုင်ဝမ်အပေါ်ထားရှိတဲ့တရုတ်နိုင်ငံရဲ့သဘောထားတွေကြောင်းလို့ဆိုပါတယ်။အမေရိကန်နဲ့သူရမာမိတ်တွေဟာတန်တမာရေးအရသပိတ်မှောက်တဲ့အနေနဲ့ဘေကျင်းအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြပေမဲ့လို့နိုင်ငံကိုယ်စားပြုအားကစားအဖွဲ့တွေကတော့အိုလံပစ်အားကစားပြိုင်ပွဲကိုစိတ်လွှတ်ခဲ့ကြပါတယ်။
အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကအိုလံပစ်ပွဲတော်ဖွင့်ပွဲကိုမတက်ရောက်ဘဲတပိတ်မှောက်ကြပေးမယ်လို့တရုတ်နိုင်ငံဘက်ကတော့ဖွင့်ပွဲကိုတရုတ်နိုင်ငံရဲ့လူမျိုးစု56စုကိုစားပြုတက်ရောက်တယ်။အဲ့ဒီထဲမှာဝီဂါလူမျိုးစုဟာလည်းတစုအပါအဝင်ဖြစ်တယ်လို့ဆိုပါရယ်။ဒါ့အပြင်ငှက်တိုက်ပုံအားကစားယုံကြည်တဲ့ကိုအိုလံပစ်မီးရှို့တိုင်တည်ယူတဲ့တရုတ်အားကစားသမား2ယောက်အနက်တစ်ယောက်ဟာဝီဂါတဦးဖြစ်တယ်လို့ဆိုပါရယ်။
အခုဆောင်းရသည့်အိုလံပစ်အားကစားပွဲတော်ကျင်းပရနေရာဖြစ်တဲ့ဘေကျင်းမြို့တော်ကငှက်တိုက်အားကစားယုံကြီးမှာပဲနွေရသည့်အိုလံပစ်အားကစားပွဲတော်ကြီးကို2008ခုနှစ်ကလည်းကျင်းပပြုလုပ်ခဲ့ပါတယ်။တနေရာတည်းတနိုင်ငံထဲမှာပြုလုပ်ခဲ့ပေမယ့်လို့ကြီးမားတဲ့ခြားနားမှုတွေရှိနေခဲ့ပါတယ်။2008နွေရသည့်အားကစားပွဲတော်ဖွင့်ပွဲတုန်းကအမေရိကန်သမ္မတဂျော့ဂျ်ဒဗလျူဘွတ်အပါအဝင်ကမ္ဘာနိုင်ငံအကြီးအကဲတွေအစိုးရဖွဲ့ခေါင်းဆောင်တွေစုစုပေါင်း105ဦးတက်ရောက်ခဲ့ကြတဲ့အပြင်နိုင်ငံတကာအဖွဲ့အစည်း5ခုရဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုဆောင်းရသည့်အိုလံပစ်ပွဲတော်ဖွင့်ပွဲမှာတော့22နိုင်ငံကအကြီးအကဲတွေနဲ့အစိုးရအဖွဲ့ဝင်တွေသာတက်ရောက်ခဲ့တာကိုတွေ့ရပါတယ်။နိုင်ငံတကာဆိုင်ရာအဖွဲ့အစည်းအနေနဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတို့တက်ရောက်ခဲ့တာတွေ့ရပါတယ်။အိုလံပစ်ဖွင့်ပွဲတက်ရောက်ခဲ့တဲ့နိုင်ငံတွေဟာလည်းဆိုဗီယက်နိုင်ငံအောက်ကခွဲထွက်ခဲ့ကြတဲ့ဗဟုအာရှလယ်ပိုင်းနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသကအီဂျစ်ဆော်ဒီအာရေဗီးယား UAE ကာတာနိုင်ငံတွေနဲ့တရုတ်ရဲ့အိမ်နီးချင်းပါကစ္စတန်နိုင်ငံတို့တက်ရောက်ခဲ့ကြတာကိုတွေ့ရပါတယ်။ပြောရရင်တော့တက်ရောက်ခဲ့တဲ့နိုင်ငံအများစုဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမဟုတ်ကြဘဲအာဏာရှင်နိုင်ငံတွေအာဏာရှင်တစ်ပိုင်းနိုင်ငံတွေနဲ့တရုတ်ရဲ့စီးပွားရေးနိုင်ငံရေးရာဩဇာမကင်းတဲ့နိုင်ငံတွေသာဖြစ်တယ်လို့ဆိုရမှာပါ။ဒါ့အပြင်ကိုဗစ်စီးကံကန့်သတ်ချက်တွေကြောင့်လည်းတက်ရောက်သူပြည်သက်ကိုကန့်သတ်ခဲ့ရပြီးတက်ရောက်သူနည်းနည်းနဲ့ပဲဖွင့်ပွဲကိုပြုလုပ်ခဲ့ရတာပ
ါ။ဘေကျင်းဆောင်းရာသီအိုလံပစ်ဖွင့်ပွဲနဲ့ပတ်သက်ပြီးအမေရိကန်အခြေစိုက် NBC ရုပ်သံသတင်းဌာနကတော့အိုလံပစ်ပွဲတော်ဖွင့်ပွဲကြီးစုသူအရေးအတွက်သမိုင်းဝင်ကြဆင်းတယ်လို့ဖော်ပြပါတယ်။ဖွင့်ပွဲကြီးစုသူဟာ16တန်းသာရှိတဲ့အတွက်2018ခုနှစ်ကတောင်ကိုရီးယားမှာပြုလုပ်တဲ့ဆောင်းရာသီအိုလံပစ်ဖွင့်ပွဲနဲ့နှိုင်းယှဉ်ရင်43ရာခိုင်နှုန်းကြဆင်းသွားတယ်လို့ဆိုပါတယ်။2018တောင်ကိုရီးယားမှာပြုလုပ်တဲ့ပျုံချန်းဆောင်းရာသီအိုလံပစ်ပွဲမှာဖွင့်ပွဲကြီးစုသူအရေးအတွက်ဟာ 28.3 တန်းထိရှိခဲ့တယ်လို့သိရပါတယ်။ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်မှာထူးခြားချက်အဖြစ်မီဒီယာတွေကအသားပေးဖော်ပြတာကတော့အမေရိကန်နိုင်ငံဘွားတရုတ်လူမျိုးနာမည်ကြီးစကိတ်မဲဇူရီပဲဖြစ်ပါတယ်။ဇူရီဟာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာမွေးဖွားသူဖြစ်ပါတယ်။သူမဟာ2018ခုနှစ်မှာ American နိုင်ငံသားဖြစ်ကနေတရုတ်နိုင်ငံသားအဖြစ်ပြောင်းလဲခံယူပြီးဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တာပါ။ဒါပေမဲ့သူဟာပြိုင်ပွဲမှာအောင်မြင်မှုမရရှိခဲ့ပါဘူး။ပြိုင်ပွဲရှင်ပြိုင်စဉ်အတွင်းသူဟာနှစ်ကြိမ်လဲကျခဲ့တယ်လို့သိရပါတယ်။ဇူရီရှင်ပြိုင်တဲ့ရုပ်တံကိုတရုတ်ပြည်သူတန်း200ကျော်ကကြည့်ရှုခဲ့ပါတယ်။ပြိုင်ပွဲအပြီးမှာတော့တရုတ်ဆိုရှယ်မီဒီယာတွေပေါ်မှာဇူရီကိုစိတ်ဆိုးမှန်ဆိုးဝေဖန်သူတွေတန်းနဲ့ချီတယ်လို့သိရပါဗျ။ဘေကျင်းအိုလံပစ်ပွဲတော်ကိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေတန်တမန်ရေးသဘိမ့်မှောက်တဲ့အကြောင်းကိုနိုင်ငံရေးဆောင်မရှင်တဦးကအခုလို့ပြောပါဗျ။အ
မေရိကန်ပါဝင်เนาะအနောက်နိုင်ငံကြီးတွေကအိုလံပစ်တရုတ်အိုလံပစ်ပွဲကိုသဘိမ့်မှောက်တယ်ဆိုတာကတော့ဟိုလုံနေကြလုံထုံးလုံနီလို့ပဲပြောရမှာပါ။ဒါတရုတ်နိုင်ငံရဲ့မူဝါဒကိုအပေါ်မှာမကျေနပ်တဲ့သဘောမနှိမ့်မှုတဲ့သဘောသဘောမတူတဲ့သဘောလို့ပဲဒါပြောရမှာပါ
ဘေကျင်းအိုလံပစ်ပွဲတော်ကျင်းပချိန်ဟာယူကရိန်းအရေးအကျပ်တဲ့ဖြစ်နေချိန်နဲ့တိုက်ဆိုင်နေပါတယ်အတိတ်ကအမေရိကန်နဲ့ဆိုဗီယက်တို့အားပြန်ခဲ့ကြတဲ့စီရေးခေပုံရိပ်တွေပြန်လည်မြင်တွေ့နေရချိန်လည်းဖြစ်ပါတယ်ဘေကျင်းအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်လာတဲ့ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာစကားလုံး 9,300 ပါတဲ့နှစ်နိုင်ငံပူးတွဲကြေညာချက်တစ်ဆောင်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရုရှားနဲ့တရုတ်တို့ဟာပြိုင်ပွဲအင်အားစုတွေကိုအတူယဉ်ဆိုင်သွားမယ်။သူတို့ရဲ့ပိုင်တဲ့နယ်မြေဒေသတွေရဲ့အနာဂတ်လုံခြုံရေးနဲ့တည်ငြိမ်ရေးတို့အတွက်ပုံမှန်ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်။နယူးယောက်တိုင်းသတင်းစာကြီးကတော့တရုတ်နိုင်ငံဟာလွန်ခဲ့တဲ့14နှစ် 2008 ခုနှစ်နဲ့နှိုင်းယှဉ်ရရင်တော့အတော်ကွာခြားသွားခဲ့ပါပြီ။တရုတ်နိုင်ငံဟာပို့ပြီးတော့ကြွယ်ဝချမ်းသာလာတယ်ပို့ပြီးတော့လည်းအင်အားကြီးထွားလာတယ်လို့ပို့ပြီးတော့လည်းကြောက်စရာကောင်းလာပါတယ်လို့မှတ်ချက်ပြုရေးသားထားကြောင်းပါခင်ဗျာ
ပြည်တွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီအမေရိကန်တန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါကြကင်မှာမညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုတ္တအစီအစဉ်ကိုတင်ဆက်ပေးတော့မှာပါအခုတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ပြပေးပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိမရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒေဗျူဆိုတဲ့သောရရှင်ကမင်္ဂလာပါဗီဒီယိုကိုတခါမှအစာမရေးဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအမြဲတမ်းအားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ဂျေဗျူရေအခုလိုပဲ Messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးတော့ရေးနိုင်ပါတယ်เนาะကျွန်တော်တို့မကြာခဏဒီ Messenger ကသောရရှင်နဲ့ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါတယ်ယေရှုတင်ပါတယ်ဦးချော်စန်တာအသက်ကြီးလာပြီမဲ့လေတင်းနေပြောနေတဲ့အတန်ကတော့ငငယ်တုန်းကအတိုင်းပဲအတန်ပိတကြီးများနေစေပါတက်ရှိကျမ်းမာပြီးမိမိဝါသနာပါတဲ့တည်င်းလုပ်တွေကိုစိတ်သွားလိုက်ကိုပါဆောင်ရွက်နိုင်ပါစေခင်ဗျာရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါယေရှုအထူးတင်ပါတယ်လို့အငယ်ဦးကျော်စံသားကိုစားပြောချင်ပါတယ်နော်နောက်ထပ်တော်ရရှင်တယောက်ကတော့မင်္ဂလာပါ VOE တဲ့အီးမေးလ်ကနေရေးပို့လာတာပါ Thanks for the world news ကမ္ဘာတည်င်းနေမြမတည်င်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ဖယားကြည့်ရှုရတာအရင်အားရကျေနပ်မိပါတယ်ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာအထူးသဖြင့်တောင်မော်ဒေသတိုင်းရင်းသားတို့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာယေရှုတင်ပါတယ် May God bless VOA ပါတဲ့ဖယားသခင်ကောင်းချီးပေးပါစေလို့ဆုလာပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းချင်းတယောက်ရဲ့စာကိုလည်းအခုဆက်ပြီးတော့ပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့ရဲ့လုပ်ရက်တွေရပ်တန့်ပြီးတော့နောက်ပြန်ဆုတ်ဆရာအကြောင်းမတွေ့ရတယ်လို့ပြည်သူတွေဘက်ကလည်းအာဏာသိမ်းတာကိုလက်ခံပြီးတော့စစ်အုပ်ချုပ်ရေးလက်အောက်ပြန်သွားမယ့်အခြေအနေလုံးဝမရှိဘူးလို့ ICJ နိုင်ငံတကာပြည်ပခန့်လေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာကြီးတဲ့အကြံပေး Richard Horsey ကသုံးသပ်ပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ VOE ကအငယ်ဦးကျော်စန်တာ Richard Hosin နဲ့ဆွေးနွေးတုံးသက်ပြထားတာကိုတော်ရရှင်နဲ့မှတ်ချက်တွေတော်တော်လာရေးကြတာလည်းတွေ့ရပါတယ်နော်ဒီအစီအစဉ်မျိုးတင်ဆက်ပြီးလို့အထူးကျေးဇူးတင်ပါတယ်လို့ email နဲ့ရေးပို့လာတဲ့တော်ရရှင်ကတော့ဒဂုံမျိုးသက်ကအငယ်ဦးလာထွန်းဖြစ်ပါတယ
်အထူးပြည့်စုံကောင်းမွန်တဲ့မေမြန်ကန်ဖြစ်လို့အရန်သဘောကျပါတယ်ကျေးဇူးလည်းတင်ပါတယ်တခုတော့ပြောပါရစေအဲ့ဒါကနိုင်ငံတကာမှာတိုးတက်မှုတွေကအများကြီးဖြစ်ခဲ့တာပါပြန်ကြည့်ရင်လုံကြုံရေးကောင်စီမှတင်ပြခွင့်အမေရိကန်စီးနှိမ်မှကြားနာခွင့်တက္ကသိုလ်ကြီးတစ်ခုမှဆွေးနွေးခွင့်စတာတွေကို CRPH ကရခဲ့တာတွေပါတစုံတရာတိုးတက်မှုမှမတွေ့ရပါဘူး CRPH ကဒီအခွင့်အရေးတွေကိုအမိအယစုပ်ကိုင်နိုင်ခဲ့အသုံးချနိုင်ခဲ့တာမတွေ့ရပါဘူးနောက်ထပ် MDAA ဥပဒေဒီလ15ရက်နေ့မှာရက်60ပြည်ပါမယ်ဒီဥပဒေတောင်းဆိုချက်တွေကိုဆိုင်ရာကဆောင်ရွက်ဖို့ CRPH ကဘာမှဖြည့်ဆည်းနိုင်မှုမရှိတာလေ့လာမိပါတယ်။လာမယ့် ICJ hearing မှာရော ICC မှာပါထိရောက်တဲ့လှုပ်ဆောင်ချက်လည်းမတွေ့ရပါဘူး။ဒီအချိန်အနည်းမှာ CRPH ရဲ့လှုပ်ဆောင်ချက်တွေကိုသုံးသပ်မေးမြန်းတာဖြည့်ဆိုတာမကြားရတာကျွန်တော်တို့အတွက်ကြီးစွာဆုံးရှုံးမှုတစ်ခုလို့ပြောချင်ပါတယ်။သုတေသနပညာရှင်ရဲ့သုံးသပ်ချက်ကအရန်အဖို့တန်မှတ်သားရပါတယ်။ကျွန်တော်တို့လက်လန်းမမီတဲ့ကိစ္စပ
ါ VOE ကထုတ်လွှင့်ပေးထားတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့အငယ်ဦးလာထွန်းစာပြန်ရေးလာတာဖြစ်ပါလေရှင်အခုသူပြောထားတဲ့အစီအစဉ်ကိုတော်ရရှင်နေအနေနဲ့ပြန်ပြီးတော့နားထောင်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ VOE web စာမျက်နှာပေါ်မှာရော Facebook YouTube စာမျက်နှာတွေပေါ်မှာရောတွားပြီးတော့ပြန်နားထောင်လို့ရပါတယ်နော်အခုလိုမျိုးအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ဆိုရင်အဲ့ဒီအစီအစဉ်ရဲ့အောက်မှာ Facebook ပေါ်မှာမှတ်ချက်ရေးသားနိုင်တယ်လို့မျိုးကျွန်တော်တို့စီကို Messenger နဲ့လည်းပို့လို့ရပါတယ်ဒီတော်ရရှင်လိုမျိုးအီးမေးလ်ကနေပြောလဲစာရေးပြီးတော့ဒီအစီအစဉ်နဲ့ပတ်သက်ပြီးပါဝင်ဆွေးနွေးလို့ရပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်တော်ရှင်နေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းပြည်ရေးကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်မင်္ဂလာပါ VOE 2022တက္ကသိုလ်လက်ခံရရှိတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျားလို့ရေးလာတဲ့သွားရှင်ကတော့ကျွန်တော်ရဲ့နာမည်ကိုတော့မဖော်ပြပါနဲ့တဲ့ကျွန်တော်ပြောချင်တာကတော့အများကြီးပါဒါပေမဲ့အချိန်ကလည်းနည်းနည်းပဲရတာမလို့ပြောကြရတဲ့အခါနည်းနည်းပဲပြောပါတော့မယ်တဲ့သူက
အခုဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုဆွဲထားတဲ့အမှုအားလုံးအပြစ်ပေးမယ်ဆိုတာမြေကြီးလက်ခတ်မလွဲပါတရားစီရင်ရေးကအဝေးစီးရောက်နေပါပြီဥပဒေတွေအမျိုးမျိုးနဲ့တရားစွဲနေတာသူတို့သမိုင်းကမကောင်းတော့လှုပ်ချင်ရလှုပ်နေတာပါဗျာအသက်ကြီးတဲ့သူကိုတဏီကုံထိုင်ခိုင်းနေတာမတရားကြီးတော်တော်လွန်နေပါပြီနားလည်ရမယ်လေပြည်သူတွေကအသိမှတ်ပြုထားတဲ့ခေါင်းဆောင်ဗျကျွန်တော်လည်းအသက်80ပါဒီလိုမျိုးနေတိုင်းထိုင်ခိုင်းရင်မထိုင်နိုင်ပါဘူးဗျဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကျမ်းမာရေးချုပ်ယွင်းလာတာဖြစ်ပါလိမ့်မယ်တာဝန်ယူမှုတာဝန်ခံမှုရှိရပါလိမ့်မယ်နိုင်ငံရေးစီးပွားရေးပညာရေးကျမ်းမာရေးတွေကလည်းချွတ်ချုံကြနေပါပြီစေတွေကလည်းဈေးတက်လို့တကြီးရွယ်အိုတွေယောဂတွေတွေဒုက္ခရောက်နေပါပြီဗျကုန်စည်နှုန်းအဆမတန်တက်တော့ပြည်သူအလုံးကုရကေရမဲ့ဘဝကိုရောက်နေကြပါပြီ MRTV တို့မြဝတီတို့မှာတော့ခေါင်းဆောင်ကြီးတွေစိတ်ကောင်းချစ်ပြီးခွေးသားရောင်းနေကြပါပြီဗ
ျမြန်မာနိုင်ငံစစ်အာဏာသိမ်းခံရပြီးတဲ့နောက်ပိုင်းလက်ရှိပြည်သူတွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီတော်ရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါတယ်ရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်။အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ရေးလာတဲ့သွားရရှင်တယောက်ကတော့မြန်မာပြည်သူတွေလို့စိတ်ဆင်းရဲကိုယ်ဆင်းရဲကင်းဝေးကြပါစေလို့ VOE ဝိုင်းတော်သားတွေအတွက်ဆုတောင်းမြတ်တာပို့သားလိုက်ပါသည်တဲ့။စိတ်မကောင်းစရာအထူးကောင်းတဲ့ဆုတောင်းလေးဖြစ်ပါတယ်။သူကကိုကြိုးမဖက်ဖက်အများအကျိုးအတွက်ယုံကြည်အောက်ကိုရင်ဖွင့်စင်ပါတယ်ဆိုပြီးတော့စာရေးလာပါတယ်။
ရှောင်းလိုက်ကြတာကြီးမရန်ကုန်မြို့နယ်အမှတ်နှစ်ရက်ခွဲအလဲဘဟုလန်းအောက်ဘဟုလန်းအင်းစိန်လမ်းမကြီးဥအောင်မင်းလမ်းမကြီးတို့မှာနေစဉ်ရက်ဆက်မပြတ်မကွက်ဒီစိုက်ကယ်ရီနဲ့ဖုန်းလူတယ်ပတ်ဆိုင်လူတယ်ဆွေးချိုးဖြတ်တယ်ကားပတ်မှန်တွေကိုဖြုတ်ခူးတယ်တခါလေဆိုလို့ရှိရင်ကားပတ်မှန်၄စီးထီတော်မှာဖြုတ်ခူးခါတွေရှိတယ်လို့ပဲအလဲဘဟုလန်းမုရိတာပေါ်ရမှုဖျားအုပ်ချုပ်ရေးမှုရုံးထံကိုရဲရီစစ်သားတွေလုံခြုံယူထားတဲ့အနားမှာပဲဆွေးချိုးဖြတ်ပြီးတော့လူရဲ့ခန္ဓာတွေထိဖြစ်လာနေပါတယ်ဒါပေမဲ့လည်းရဲစစ်တပ်အုပ်ချုပ်ရေးဖွဲ့ဘသူကမှတရားဥပဒေစိုးမိုးမှုကိုလုံးဝမလုပ်နိုင်ကြပါနဲ့သူတို့ကသူတို့တော်မှမလုံမကြုံကြောက်နေကြပါဗါး။ကွန်က ခိုးဆိုးလူရဲ့ကပိုင်းနှိုက်တွေဟာအချင်းချင်းစီးထားကြလို့သူ့နဲ့ကိုယ်နဲ့နေကြော်ပြီးတော့မလုပ်ကြပါဘူး။ဒါကြောင့်မလို့ဘယ်နယ်မှာဘယ်ခိုးဆိုးလူနှိုက်တွေရှိတယ်ဆိုတာ Yes Khan မှာစီးရင်ရှိတယ်လို့နေတိုင်းတွေကလည်းသိပါတယ်။ဒါကြောင့်မလို့ဒီခိုးဆိုးလူနှိုက်တွေစီကလိုင်းကျေးယူခွင့်ပြုထားကြလားဆိုတာပြည်သူတယောက်အနေနဲ့မေးခွန်းထုတ်ချင်ပါတယ
်။ဆရာနာတင်ပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးရေးအထူးရော့ရဲပြောပြည်သူတွေပို့ပြီးတော့အခက်ကြုံနေရပါတယ်ဆိုပြီးတော့ဒီသောရရှင်သူတွေ့နေရတဲ့အခြေအနေကိုရေးပြလာတာဖြစ်ပါတယ်အချိန်အခက်သက်ကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်ကျမတို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းဖြင့်တိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မဟာတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။မကြခင်မှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်။အခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ပြပေးပါဦးမယ်။နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു သုတရစေဖို့မညညိုလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့လူသားတွေအတွက်အရေးပါတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ရေဒီယိုနားဆင်ကြတာနဲ့ပတ်သက်ပြီးပြောပြပေးထားပါရခင်ဗျာ။
ပေါ်မှာလွန်ခဲ့တဲ့19ရာစုနှစ်တူကြတဲ့ကအစစ်စစ်စမ်းသပ်တီထွင်ခဲ့တဲ့ရေဒီယိုကိုတည်င်းဗဟုသုတနဲ့စိတ်ပန်းဖြစ်ဖို့ဒီနေ့အထိနားဆင်နေကြဆဲပဲဖြစ်ပါတယ်။ဒီလိုလူတွေအားထောက်မှုတစ်ခုဖြစ်တဲ့ရေဒီယိုနဲ့ပတ်သက်ပြီးကမ္ဘာမှာအလေးထားအသိအမှတ်ပြုတဲ့အနေနဲ့ကုလသမဂ္ဂရဲ့မန်နိုင်ကြီးတစ်ခုဖြစ်တဲ့ UNESCO ကဦးဆောင်မှုနဲ့ World Radio Day ကမ္ဘာရေဒီယိုနေ့ကိုနှစ်စဉ် February 23ရက်နေ့မှာကျင်းပကြဖို့2012ခုနှစ်မှာဆုံးဖြတ်သတ်မှတ်ခဲ့ကြပါတယ်။အဲဒီနောက်2012ခုနှစ်ပထမဆုံးကမ္ဘာရေဒီယိုနေ့အခမ်းအနားကိုလန်ဒန်မှာကျင်းပခဲ့ကြတာပါ။ကမ္ဘာရေဒီယိုနေ့အဖြစ်သတ်မှတ်တဲ့ February 23ရက်နေ့ဟာ1946ခုနှစ်ကကုလသမဂ္ဂရဲ့ UN Radio စတင်ခဲ့တဲ့နေ့လည်းဖြစ်ပါတယ်။ရေဒီယိုအသုံးပြုမှုနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ဖွံ့ဖြိုးဆဲနိုင်ငံတွေကအိမ်အောင်စုအားလုံးရဲ့အနည်းဆုံး85ရာခိုင်နှုန်းဟာရေဒီယိုနားဆင်သူတွေဖြစ်တယ်လို့ UNESCO ကပြောဆိုထားပါတယ်။ကမ္ဘာမှာ AM FM ရေဒီယိုနားထောင်သူပေါင်းကကိုဗစ်ကပ်ဘေးကြီးမတိုင်မီစီးရင်စရာတွေအရတော့တန်း3000လောက်ရှိပြီးကမ္ဘာလူဦးရေရဲ့အရွယ်ရောက်ပြီးသူ85ရာခိုင်နှုန်းဟာရေဒီယိုကနေသတင်းတွေနဲ့ဖျော်ဖြေမှုတွေကိုအနည်းဆုံးတစ်ပတ်မှတစ်ချိန်တော့နားဆင်ကြတယ်လို့ Deloitte Insight ရဲ့သုတေသနပြမှုတွေကဖော်ပြထားပါတယ်။
အာဖရိကတိုင်းမှာဆိုရင်မိုဘိုင်းဖုန်းသုံးစွဲကြတဲ့အဓိကအချက်တွေထဲမှာရေဒီယိုနားထောင်မှုလည်းပါတယ်လို့ UNESCO ကဆိုပါတယ်။ American ပြည်အောင်စုမှာတော့ AM နဲ့ FM Radio အစီအစဉ်တွေကိုနေ့လိုက်ကတစင်ဖမ်းပြီးနားထောင်နေသူတွေအခုချိန်ထိ62ရာခိုင်နှုန်းရှိနေတာကြောင့်ရုပ်မြင်သံကြား Smartphone ကွန်ပျူတာတို့ကတစင်နားထောင်သူတွေထဲပိုများနေတာပါ။ရေဒီယိုကိုအစီအစဉ်စရာအတိုင်းထုတ်လွှင့်မှုစတင်ခဲ့တဲ့နိုင်ငံကတော့နယ်သာလန်နိုင်ငံဖြစ်ပါတယ်။1919ခုနှစ်နိုဝင်ဘာလ6ရက်နေ့မှာ PCGG လို့လူသိများတဲ့နယ်သာလန်အသံလွှင့်ဌာနကနေစပြီးထုတ်လွှင့်ခဲ့တာပါ။လက်ရှိကာလမှာတော့ကမ္ဘာအနှံ့ရေဒီယိုထုတ်လွှင့်တဲ့တရားဝင်အသံလွှင့်ဌာနပေါင်း 4,400 ကျော်ရှိနေပြီဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကရေဒီယိုထုတ်လွှင့်မှုအများဆုံးနိုင်ငံဖြစ်ပြီးနေရာဒေသအလိုက်ဒေသခံပြည်သူတွေအတွက်ထုတ်လွှင့်ပေးနေတဲ့ Community Radio ထုတ်လွှင့်မှုပေါင်း 9,000 လောက်အထိရှိပါတယ်။အဲ့ဒီထဲမှာတချို့ကလည်းတရားဝင်လိုင်စင်မရှိဘဲထုတ်လွှင့်နေတာဖြစ်တယ်လို့ UNESCO ရဲ့လေ့လာမှုတွေမှာဖော်ပြကြပါတယ်။အခု2022ခုနှစ်ဖေဖော်ဝါရီလ13ရက်နေ့မှာကြာရောက်တဲ့ကမ္ဘာရေဒီယိုနေ့ကိုတော့ရေဒီယိုသတင်းပညာအပေါ်ယုံကြည်မှုရှိဖို့အတွက်လွတ်လပ်ပြီးအစ်မမြင်ကောင်းမွန်တဲ့အစီအစဉ်တွေထုတ်လုပ်ဖို့ယုံကြည်မှုနဲ့လက်ခံမှုတွေရှိဖို့အတွက်မိမိရဲ့သောတာရှင်တွေကိုဂရုစိုက်ဖို့ရေဒီယိုဌာနတွေယုံကြည်မှုအပြည့်အဝနဲ့ရပ်တည်နိုင်မှုအတွက်ရှင်ပြိုင်နိုင်စွမ်းတွေရှိဖို့ဆိုတဲ့ရည်ရွယ်ချက်တွေထားပြီးကျင်းပကြဖို့ UNESCO ကပြောဆိုထားပါတယ်
မင်းညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုတ်တအစီအစဉ်ကိုလာဆင်ခဲ့ရတာပါခင်ဗျာ။ VOA American တန်ကတင်းငွေတွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့ကမ္ဘာတလွှာကထူးခြားဆန်းပြတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါအောင်မယ်။အင်ဒိုနီးရှားနိုင်ငံကတာယာကွင်းလေဘင်းမှာဆွတ်မိနေတဲ့မိချောင်းကြီးတစ်ကောင်ကို6နှစ်အကြာမှာတာယာကွင်းကိုဖြုတ်ပေးနိုင်ခဲ့ပါပြီ။ထိုင်းမြန်မာနယ်စပ်နားကတောထဲမှာ6-3ချောင်းနဲ့ကြားမလေးကိုဆောင်းလျှောက်ပေးဖို့အတွက်ထိုင်းတစ်တော်ဝန်ထမ်းတွေကလိုက်ရှာနေကြပါတယ်။ဒီလိုကမ္ဘာတလွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးထားပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံကတာယာကွင်းလေဘင်းမှာစွန့်မိနေတဲ့မိချောင်းကြီးတစ်ကောင်ကို6နှစ်အကြာမှာတာယာကွင်းကိုဖြုတ်ပေးနိုင်ခဲ့ပါပြီ။ဆူလာဝေစီပြည်နယ်လေပိုင်းကကိုဘာသာကိုမိချောင်းတွေကိုလိုက်ကယ်နေတဲ့အသက်35နှစ်အရွယ်တီလီဆိုတဲ့အမျိုးသားကထောင်ချောက်ဆင်ဖမ်းပြီးတော့တာယာကွင်းကိုဖျက်ပေးနိုင်ခဲ့တာပါဒီမိချောင်းကြီးဟာရေပေါ်ကိုတက်လာတာအလွန်ရှားပြီးတော့ဖမ်းရခတ်နေခဲ့တာပါဒီမိချောင်းကိုမိဖို့အတွက်ပုံမှန်ထောင်ချောက်ဖြစ်တဲ့တိတုံးတုံးမှာကျိုးကွင်းဆွထားပြီးတော့ကြက်နဲ့ဘဲအရှင်တွေကိုအစာအဖြစ်မျှခဲ့ရပါတယ်သတင်းဘက်၃ဘက်ကြားဆောင်ခဲ့ရပြီးတော့အရင်တုန်းကလည်းဒီမိချောင်းဟာသူထောင်ချောက်ကနေနှစ်ခါတိတိလွတ်မြောက်သွားခဲ့ဘူးတယ်လို့တီတီကပြောပါတယ်။ဒီမိချောင်းဟာအကောင့်ကြီးလာတာနဲ့အမျှလက်ဝဲမှာစွန့်နေတဲ့တာယာကွင်းကတဖြည်းဖြည်းကျက်လာမှာကိုဒေသခံတွေစိုးရိမ်နေကြတာပါ။ဒီမိချောင်းကိုတာယာကွင်းကနေလွတ်အောင်လုပေးနိုင်တဲ့သူကိုစွန့်ဝေချင်းမြင်မယ်လို့2020ဇန်နဝါရီလတုန်းကဒေသရင်းတိရစ္ဆာန်စောင့်ရှောက်ရေးအာဏာပိုင်တွေကပြောပူပါတယ်။တီလီအနေနဲ့ဒီစုသေးကိုသွားထုတ်မလားဆိုတာမသိရသေးပေမဲ့သူရဲ့ရွယ်ချက်ကတော့အခုလိုတိရစ္ဆာန်တွေကိုကူညီဖို့ဖြစ်တယ်လို့ပြောပါရရှင
်။ဟိုင်းမြန်မာနယ်စပ်နာကတောထဲမှာ6-3ချောင်းနဲ့ကြားမကလေးကိုဘေးကင်းရာမှာစောင့်ရှောက်ပေးဖို့အတွက်ထိုင်းတစ်တော်ဝန်ထမ်းတွေလိုက်ရှာနေပါတယ်။ဘလို့အကြောင်းကြောင့်အခုလို6-3ချောင်းနဲ့ဒုက္ခိတကြားဖြစ်သွားရတယ်ဆိုတာတေချာမသိရသေးပေမဲ့လည်းတရားမဝင်အမဲလိုက်သူတွေရဲ့ရန်ကြောင့်ဖြစ်ဖို့များတယ်လို့တာရဲတိရစ္ဆာန်စောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ Freeland အဖွဲ့ကပြောပါတယ်။ကန်ချနာဘူရီခရိုင်ခေါလန်အမျိုးသားဥယျာဉ်ထဲမှာတက်ဆင်ထားတဲ့ကင်မရာထောင်ချောက်ထဲမှာဒီကြားမကလေးကိုထော်ကျိုးထော်ကျိုးနဲ့တွေ့ခဲ့ရတာပါ။နောက်ပြီးတော့ဒီကြားဟာကျွဲတကောင်ကိုစားနေတာကိုလည်းကင်မရာမှာမှတ်တမ်းတင်နိုင်ခဲ့ပါတယ်။နောက်ခြေတစ်ဖက်ပြက်နေတာကြောင့် I-1 အပြက်ကလေးလို့နာမည်ပေးထားပြီးမုတ်ဆိုးရည်ရဲ့ NDN နဲ့တားကောင်မလိုက်နိုင်တဲ့အတွက်ငတ်ပြီးတိမ်မှဆိုးရိမ်တဲ့အတွက်လည်းထိုင်းသစ်တော်အာဏာပိုင်တွေကလိုက်ရှာနေတာပါ။ဒီကြားမကလေးကိုမေးစေးတနက်နဲ့ပြစ်ဖမ်းဖို့စီစဉ်ထားပြီးတော့အစိုးရစောင့်ရှောက်ရေးဂေဟာမှာအစားအစာနဲ့အေးအေးဆေးဆေးနေနိုင်ဖို့လဲစီစဉ်ထားပါတယ်။ဒီကြားမကလေးကိုအစာနဲ့မြှားပြီးဖမ်းဖို့ကလွယ်မယ်လို့ယုံကြည်တဲ့အကြောင်း Freeland တိရစ္ဆာန်စောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌကပြောပါတယ
်။ဟီချင်းနိုင်ငံကိုင်ရိုမြို့တော်မှာလမ်းဘေးကြောင်တွေအတွက်ဆောင်းရာသီမှာအနွေးတက်တဲ့ခိုးလုံရနေရာရစေဖို့ကားတိုင်ယာအဟောင်းတွေပြန်လည်ပြုပြင်ပြီးနေစရာအဖြစ်ဖန်တီးပေးထားပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့အမှုပညာရှင်တစ်ယောက်ဖြစ်တဲ့အီဘရာဟင်အဘော်ဂျန်ဒီဟာအခုလိုကားတာယာကနေဖန်တီးထားတဲ့ကြောင်အိမ်လေးတွေပြုလုပ်ပြီးမြို့တော်ရဲ့နေရာအနှံ့မှာလိုက်ချထားပေးပါရယ်။ရာသီဥတုပြောင်းလဲမှုတွေကြောင့်
အီဂျစ်နိုင်ငံမှာနှင်းတွေကျသလိုမိုးတွေကြီးတာကြောင့်လမ်းမေးတိရစ္ဆာန်လေးတွေအတွက်ခိုလုံစရာနေရာဖန်တီးပေးနေရပါအပေါ်ဂျန်တီဟာအိမ်မွေးတိရစ္ဆာန်ပစ္စည်းတွေအွန်လိုင်းကနေရောင်းတဲ့ဖတ်မန်စတိုးဆိုင်နဲ့ပူးပေါင်းပြီး Shell Tire ဆိုတဲ့ဒီလုပ်ငန်းကိုလုပ်ကိုင်နေပါတယ်သူကားတာယာကြောင်အိမ်လေးတွေမှာကြောင်ငါးကောင်နေလို့ရပြီးတော့အဲ့ဒီအထဲမှာအေးဒဏ်ကိုကာကွယ်ဖို့တစ်သားနဲ့တခြားပစ္စည်းတွေကိုလည်းထည့်သွင်းထားပါတယ်လှူဒန်းလိုတဲ့သူတွေဒီကားတာယာကြောင်အိမ်ကိုဝယ်လိုတဲ့သူတွေအနေနဲ့သူတို့ရဲ့လုပ်ငန်းအင်တာနက်စာမျက်နှာကတဆင့်ဆက်သွယ်ဝယ်ယူပြီးလှူဒန်းနိုင်ကြပါတယ်ရှင
်အိန္ဒိယနိုင်ငံမြို့တော်ညူးဒေလီကတိုရှေဆိုင်တဆိုင်ကတော့ဆယ်ပေလောက်ရှိတဲ့တိုရှေကိုမိနစ်40အတွင်းစားနိုင်တဲ့သူကိုအမေရိကန်ဒေါ်လာ950နီးပါးနဲ့ညီမျှတဲ့ရူပီ8,100ချီးမြှင့်မယ်လို့ကြေညာထားပါတယ်ရှာတီစကာစားတောက်ဆိုင်ပိုင်ရှင်ဆဟာကူးမားကသူ့ဆိုင်လူလာများအောင်အခုလိုစိန်ခေါ်တဲ့အစီအစဉ်ကိုစတင်လိုက်တာပါလူပေါင်း25ယောက်လောက်လာပြိုင်ပြီးသွားပေမဲ့လည်းတယောက်မှမနိုင်သေးဘူးလို့ဆိုင်ပိုင်ရှင်ဖြစ်သူကူးမားကပြောပါတယ်သူ့ဆိုင်ကတိုးရှိတစ်ချက်ဟာအမေရိကန် $20 နဲ့ညီမျှတဲ့ရူပီ1,500လောက်ကျတင်ပါတယ်မနက်စာအတွက်ပဲဖြစ်ဖြစ်ညစာအတွက်ပဲဖြစ်ဖြစ်ဟင်းဒီဟင်းရွက်အနှစ်ရည်နဲ့တိုးစားကြတဲ့အိန္ဒိယတောင်ပိုင်းအစားအစာတိုရှေဟာအိန္ဒိယမှာလူကြိုက်များတဲ့အစာတစ်မျိုးဖြစ်ပါတယ်ခင်ဗျာ
ကိုငင်းကြတဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တဲ့ကမ္ဘာတစ်လွှာကထူးခြားစံပြသတင်းတွေကိုနားဆင်ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VO American တန်ကတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ဒီကနေ့စစ်ကောင်စီကဦးစီးကျင်းပတဲ့ထာဝရညဉ့်ဉန်းရေးဆွေးနွေးပွဲကိုအင်အားကြီးလက်နက်ကိုင်တပ်ဖွဲ့တွေဖြစ်ကြတဲ့ KNU ၊ကရင်အမျိုးသားအစည်းအရုံး၊ KIO ၊ကချင်လူမျိုးရေးအဖွဲ့တို့အပါအဝင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။ဒါ့အပြင်ပြည်ထောင်စုနှင့်တက်ရောက်တဲ့အဖွဲ့အစည်းတချို့ကလည်းထာဝရညဉ့်ဉန်းရေးဆွေးနွေးပွဲကိုတော့တက်ရောက်မှာမဟုတ်ဘူးလို့ပြောဆိုထားကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာကြာရောက်တဲ့ပြည်ထောင်စုနှင့်အထိမ်းအမှတ်အဖြစ်မြန်မာစစ်ကောင်စီကအနေပြုတော့မှအခမ်းအနားနဲ့ကျင်းပခဲ့ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအွန်လိုင်းကနေကျင်းပခဲ့ပါတယ် NUG ရဲ့အခမ်းအနားကိုအမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ကနေဒါ၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်၊အိုင်ယာလန်အပါအဝင်နိုင်ငံပေါင်း24နိုင်ငံကတန်တမာကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပြီး၃နိုင်ငံကတဝန်လွှာပေးပို့ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်ခင်ဗျာရုရှားရဲ့ကျူးကျော်စစ်ကအချိန်မရွေးဖြစ်နိုင်ခြင်းပုံများလာတဲ့အတွက်အမေရိကန်ပြည်ထောင်စုကသူ့ရဲ့တန်တမာအလုံးနီးပါးလောက်ကိုယူကရိန်းကနေရုတ်သိမ်းခန့်လိုက်သလိုမဟာမိတ်နိုင်ငံတွေကလည်းယူကရိန်းမှာရှိနေကြတဲ့သူတို့နိုင်ငံသားတွေကိုယူကရိန်းကနေထွက်ခွာကြဖို့ပြောလိုက်ပါတယ်။ဆောင်းဝါဒီအိုလံပစ်ပွဲအပြီးဖေဖော်ဝါရီလ20ရက်မတိုင်မီမှာယူကရိန်းကိုလေကြောင်းတိုက်ခိုက်မှုအပါအဝင်ရုရှားကတိုက်ခိုက်လာနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဒီတစ်ပတ်အတွင်းမှာဂျာမနီဝန်ကြီးချုပ် Olaf Scholz ဟာယူကရိန်းနဲ့ရုရှားကိုတွားဖို့ရှိပြီးသူ့ခီးစဉ်ပေါ်ကြွန့်ကျင်သူအများအပါအဝင်မဟာမိတ်နိုင်ငံတွေကလည်းစိုးရိမ်မှုတွေရှိနေပါတယ်။မနေ့ပြန်တနင်္လာနေ့မှာယူကရိန်းမြို့တော် Kiev ကိုတွားမှာဖြစ်ပြီးအင်္ဂါနေ့မှာတော့ Moscow ကိုတွားရမှာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားရဲ့ချင်းချောက်နိုင်မှုအန္တရာယ်နဲ့ပတ်သက်ပြီးအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာဟာဝိုင်ယီမှာတွေ့ဆုံကြပါတယ်။မြောက်ကိုရီးယားဟာတမင်တကာစွနေတဲ့အဆင့်မှာရှိတယ်လို့စနေနေ့အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမာဆာဟာယာရှိနဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချွန်အီယွန်းတို့နဲ့စကားပြောပြီးမှသုံးနိုင်ငံဟာလုံးဝအုပ်တုံညင်းညွတ်နေတယ်လို့ဘလင်ကင်ကပြောပါတယ်ခင်ဗျာ။ဘေကျင်းဆောင်းဝါဒီအိုလံပစ်ပွဲကျင်းပတဲ့နေရာမှာဒီကနေ့နေ့နဲ့ထူထပ်နေတာကြောင့်ပွဲစဉ်တချို့ရွှေ့ဆိုင်းထားရပါတယ်ဒီကနေ့တင်းငင်းငွေနေမှာကျင်းပမဲ့ cross country 10 km အမျိုးသားလက်ဆင့်ကန်နင်းလျှောစီးပြိုင်ပွဲလမ်းကြောင်းတစ်လျှောက်နင်းနေထူထူထဲထဲကျနေတဲ့အတွက်လေမှုဆက်တွေသုံးပြီးတော့ရှင်းလင်းနေကြရပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ VOA American အတန်ရဲ့တင်းငင်းငွေနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိမှန်းနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.